This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝပြီးဆရာနာရှင်ပြီးတို့ကနေကင်းဝေးပြီးကိုစိတ်နှပါပေးကင်းလုံးကြုံကြပါစေလို့ Radio NUG ဖွယ်သားများကနေဆုတောင်းမြတ်တာပို့သားလာရပါတယ်။ခုချိန်ကစပြီးဧပြီလ2ရက်နေ့ရဲ့ Radio NUG မနက်ခင်းစီစဉ်တွေကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့ Radio NUG ရဲ့စီးရီးသတင်းကောက်နှုတ်ချက်တွေနဲ့ငလင်သတင်းတွေကိုတော့မျိုးဦးလင်ကကဖတ်ကြားတင်ပြပေးပါတော့မရှင်။
2025ခုနှစ်ဧပြီလ2ရက်နေ့မနက်ခင်းစီရီနဲ့ညလင်းဘေးဒဏ်သတင်းများကိုတင်ပြပေးတော့မှာဖြစ်ပါတယ်။နိုင်ငံတော်အစည်းအဝေးဝန်ထမ်းချင်းကြေညာထားတဲ့ပထမရက်မှာနောင်ချိုမြို့ကိုစစ်ကောင်စီကပုံကျဲတိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။စစ်ကောင်စီကနိုင်ငံတော်အစည်းအဝေးဝန်ထမ်းချင်းထိမ့်မှန်ကြေညာထားတဲ့ပထမရက်မှာနောင်ချိုမြို့နယ်အတွင်းကကျေးရွာ2ရွာကိုလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တယ်လို့ PSLF DNLA ကသတင်းထုတ်ပြန်ထားပါတယ်။ဧပြီလ1ရက်နေ့မနက်7:00နာရီဝန်းကျင်မှာနောင်ချိုမြို့နယ်တောင်ငှရွာနေကော်ရခါရွာတို့ကိုဒရုန်းနဲ့တစ်ကြိမ် Jet Fighter နဲ့တစ်ကြိမ်ပုံကျဲတိုက်ခိုက်ခဲ့တာကြောင့်အရဲသား5ဦးဒဏ်ရာရရှိခဲ့ကနေနှလုံးပျက်စီးခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်မတ်လ31ရက်နေ့ကလည်းနောင်ချိုမြို့နယ်ကြောက်ကျန်းကျေးရွာကို120မမဘုံသီးတဲဆောင်လာတဲ့ဒရုန်းနဲ့ပုံကျဲတိုက်ခိုက်ခဲ့ပါသေးတယ်။ငလျင်လောက်ကတ်ခဲ့တဲ့မတ်လ28ရက်နေ့နေ့လယ်2နာရီကျော်ကလည်းနောင်လင်ကျေးရွာအတွင်းကိုပေါင်150ဘုံသီးနှလုံးကျဲချခဲ့တာကြောင့်နေအိမ်3လုံးနဲ့စာသင်ကျောင်း2ကျောင်းပျက်စီးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။မင်းတပ်မျိုးပေါ်မှာကျန်းဖက်စစ်ကောင်စီမှ Jet Fighter နဲ့ပေါင်900ဘုံနှလုံးကျဲချပြီးလေကြောင်းတိုက်ခိုက်မှုပြုလုပ်သွားခဲ့တဲ့သတင်းကိုတင်ပြပေးကြပါလိမ့်။မင်းတပ်မျိုးပေါ်မှာကျန်းဖက်စစ်ကောင်စီမှ Jet Fighter နဲ့ပေါင်900ဘုံနှလုံးကျဲချပြီးလေကြောင်းတိုက်ခိုက်မှုပြုလုပ်သွားခဲ့တယ်လို့မင်းတပ်ပါအဖွဲ့ကအတည်ပြုထားပါတယ်။မင်းတပ်မျိုးပေါ်မှာဧပြီလ1ရက်နေ့ညနေ 6:25 မိနစ်ဝန်းကျင်မှာကျန်းဖက်စစ်ကောင်စီမှ Jet Fighter နဲ့ပေါင်900ဘုံနှလုံးကျဲချ၍လေကြောင်းတိုက်ခိုက်မှုပြုလုပ်သွားခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုမှာနေအိမ်ထိခိုက်ပျက်စီးမှုရှိခဲ့ပြီးလူသူထိခိုက်ဒဏ်ရာရရှိမှုမရှိကြောင်းနဲ့မျိုးပေါ်နေပြည်သူများအနေနဲ့လေကြောင်းအန္တရာယ်ကိုအထူးသတိထားကြရန်မင်းတပ်ပါဖာကအတိပေးနှိုးဆော်ထားပါတယ်ခင်ဗျာစင်ကူးမြို့နယ်လက်ပံလာရွာကိုစစ်ကောင်စီကပုံကျဲတိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်မန္တလေးတိုင်းစင်ကူးမြို့နယ်လက်ပံလာရွာကိုစစ်ကောင်စီတပ်ကလေရင်နဲ့ပုံကျဲတိုက်ခိုက်ခဲ့တာကြောင့်နေအိမ်များမီးလောင်ပျက်ကျခဲ့ရတယ်လို့ခရိုင်ပကဖအဖွဲ့တန်းကနေသိရှိရပါတယ်မတ်လ31ရက်နေ့ညနေ 9:54 မိနစ်အချိန်ခန့်မှာလက်ပံလာရွာပြီးဆိုးအောင်ရက်ွက်ကိုပုံကျဲတိုက်ခိုက်ခဲ့တာဖြစ်ပြီးနေနှလုံးနဲ့တဲတလုံးမီးလောင်ပျက်စီးခဲ့ရတယ်လို့သိရှိရပါတယ်။ပုံကျဲတိုက်ခိုက်မှုကြောင့်ရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်ခဲ့ရပြီးအရဲသားပြည်သူထိခိုက်မှုမရှိခဲ့ဘူးလို့သိရှိရပါတယ်။ငလင်းဘေးတင့်နေချိန်မှာတော်လှန်ရေးတပ်ဖွဲ့တွေဘက်ကထိုးစစ်ဆင်တိုက်ခိုက်မှုများကိုရပ်တန့်ထားပေမယ့်စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုများကိုနေ့စဉ်ရက်စက်ဆက်လက်လှုံ့ဆော်နေတာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။ငလျင်နောက်ဆက်တွဲကယ်ဆယ်ရေးလုပ်ငန်းများထိရောက်စွာဆောင်ရွက်နိုင်ရန်တလတာအပြည့်ရကြောင်းညီနောင်မဟာမိတ်သုံးဘွဲ့ထုတ်ပြန်လိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်။ငလျင်နောက်ဆက်တွဲကယ်ဆယ်ရေးလုပ်ငန်းများအမြန်ဆုံးထိရောက်စွာဆောင်ရွက်နိုင်ရန်အတွက်တိုက်ပွဲဖြစ်နေတဲ့နေရာတွေမှာထိုးစစ်များကိုပြုလုပ်မှာမဟုတ်ပေတလတာတစ်ဖက်သက်အပြည့်ရကြောင်းညီနောင်မဟာမိတ်အဖွဲ့သုံးဘွဲ့ကထုတ်ပြန်ကြေညာထားပါတယ်။မက်ရှလာ28ရက်နေ့ကလှုပ်ခတ်ခဲ့တဲ့ Richter scale 9.9 အဆင့်ရှိအင်အားအလွန်ပြင်းထန်တဲ့ငလျင်ကြီးတစ်ခုနဲ့နောက်ဆက်တွဲငလျင်များကြောင့် စကိုင်းတိုင်းမန္တလေးတိုင်းရှမ်းပြည်နယ်ပဲခူးတိုင်းနဲ့နေပြည်တော်ပါဝင်မြန်မာနိုင်ငံအတွင်းနေရာဒေသအများပြားမှာထိခိုက်ပျက်စီးဆုံးရှုံးမှုတွေဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။အဆိုပါငလင်းကြောင့်ပြည်သူလူထုများစွာရဲ့အသက်အိုးအိမ်စီစဉ်အိမ်မွေးတိရစ္ဆာန်လူနေအိမ်တိုက်တာအဆောက်အဦများစာသင်ကျောင်းများဆေးရုံဆေးပေကံများဖျားကြောင်းကန်ဇေဒီပထိုးများဗလီများပါဝင်တာသနိကအဆောက်အဦများအဖိုးမဖြတ်နိုင်တဲ့ရှေးဟောင်းအမွေနှစ်ပေါင်းများစွာပျက်စီးဆုံးရှုံးခဲ့ရပြီဖြစ်တယ်လို့ဖော်ပြထားပါတယ်။ညီနောင်မဟာမိတ်သုံးဘွဲ့အနေနဲ့ငလင်နောက်ဆက်တွဲခြေနှများကိုအလေးနက်ထားစောင့်ကြည့်လေလာပြီးငလင်တန်တဲ့မြို့များမှာအရေးပေါ်ကူညီကယ်ဆယ်ရေးရှာဖွေရေးလုပ်ငန်းများလှုပ်ဆောင်နေတယ်။ပြည်ရင်းပြည်ပကကူညီကယ်ဆယ်ရေးစေတနာဝန်ထမ်းများစိတ်လက်ကြီးသားစွာလှုပ်ကိုင်နိုင်ကြစေဖို့နဲ့အရေးတကြီးလိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်ငန်းများအမြန်ဆုံးထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့ကိုအထူးလိုလားတယ်လို့ပြောပါတယ်။ဒါကြောင့်ညီနောင်မဟာမိတ်များအနေနဲ့စိတ်ကောင်းစီနဲ့တိုက်ပွဲဖြစ်ပွားလျက်ရှိတဲ့နေရာများမှာမိမိကိုယ်ကိုမိမိခုခံကာကွယ်တဲ့တုံ့ပြန်မှုမျိုးမှလွဲ၍စတင်ထိုးစစ်ဆင်တိုက်ခိုက်မှုများပြုလုပ်မှာမဟုတ်ပဲဧပြီလ10ရက်နေ့မှ30ရက်နေ့အထိတလားတာတစ်ဖက်သက်အပြစ်ခက်ရစဲကြောင်းအတိပေးထုတ်ပြန်ထားပါတယ်ခင်ဗျာ။မွန်ပြည်သက်ပါတီဆရာနာရှင်တိုက်ဖြတ်ရေးကမြင်းလင်းတန်းခန်းစားခဲ့ရတဲ့ပြည်သူများအတွက်အရေးပေါ်ကူညီကယ်ဆယ်ရေးအပါအဝင်ပြည်လဲထူထောင်ရေးလုပ်ငန်းစဉ်များမှာတက်နိုင်တဲ့ဘက်ကဝိုင်းဝန်းကူညီသွားမယ်ဆိုတဲ့သတင်းကိုတင်ပြပေးခြင်းပါတယ်။မွန်ပြည်သက်ပါတီဆရာနာရှင်တိုက်ဖြတ်ရေးကမြင်းလင်းတန်းခန်းစားခဲ့ရတဲ့ပြည်သူများအတွက်အရေးပေါ်ကူညီကယ်ဆယ်ရေးအပါအဝင်ပြည်လဲထူထောင်ရေးလုပ်ငန်းစဉ်များမှာတက်နိုင်တဲ့ဘက်ကနေဝိုင်းဝန်းကူညီသွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။လက်ရှိအချိန်မှာအစအုံများတဲ့မှာပိတ်မိနေစေပြည်သူများအတွက်လွန်စွာစိုးရိမ်ပူပန်မိပြီးပြည်သူများငလင်တန်ပြင်းထန်စွာခံစားနေရချိန်မှာငလင်တန်သင့်ဒေသများမှာစိတ်ကောင်းစီမှလေကြောင်းတိုက်ခိုက်မှုများဇက်တိုက်ပြုလုပ်နေသဖြင့်ပြည်သူများထက်ဆင့်ဒုက္ခကြုံတွေ့နေရတဲ့အပေါ်လွန်စွာဝမ်းနဲ့ကြေကွဲရတယ်လို့ဖော်ပြထားပါတယ်။ငလင်တန်သင့်ပြည်သူများအားကယ်ဆယ်ရေးလုပ်ငန်းများအတွက်ရောက်ရှိနေပြီးရောက်ရှိနေစေဖြစ်တဲ့နိုင်ငံတကာအစိုးရဖွဲ့စည်းများနိုင်ငံတကာကယ်ဆယ်ရေးဖွဲ့စည်းများနဲ့လက်ရှိကယ်ဆယ်ရေးလုပ်ငန်းများဆောင်ရွက်နေကြတဲ့ပြည်တွင်းနဲ့ဒေသခံလူမှုဖွဲ့စည်းများအလုံးကို NMSP AD အနေနဲ့ကျေးဇူးအထူးတင်ရှိပြီးကြံရှိနေတဲ့နိုင်ငံများကိုလည်းပါဝင်ကူညီပေးကြပါရဲ့မြစ်တာရက်ခံအပ်တယ်လို့ဆိုပါတယ် NNSP AD အနေနဲ့ငင်းကလင်းတန်းခံစားခဲ့ရတဲ့ပြည်သူများအတွက်အရေးပေါ်ကူညီကယ်ဆယ်ရေးအပါအဝင်ပြည်လဲထူထောင်ရေးလုပ်ငန်းစဉ်များမှာတက်နိုင်တဲ့ဘက်ကနေဝိုင်းဝန်းကူညီသွားမှာဖြစ်ပြီးမိမိတို့မွန်ပြည်သူများအနေနဲ့လည်းငလင်းတန်းသိမ့်ပြည်သူများအားတက်နိုင်တဲ့ဘက်မှဝိုင်းဝန်းကူညီပေးကြရန်တိုက်တွန်းအပ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာငလင်းတန်းသိမ့်နေချိန်မှာလူသားချင်းစာနာထောက်ထားသောအပြင်တအောင်းပြည်တွင်ပျော်ပွဲရှင်ပွဲနှင့်တကြံပွဲတော်မကျင်းပရန်ဆုံးဖြတ်ခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။ငလင်းတန်းသိမ့်နေချိန်လူသားချင်းစာနာထောက်ထားသောအပြင်တအောင်းပြည်တွင်ပျော်ပွဲရှင်ပွဲနှင့်တကြံပွဲတော်မကျင်းပရန်ဆုံးဖြတ်လိုက်တယ်လို့ဧပြီလ10ရက်နေ့မှာဗဟိုအုပ်ချုပ်ရေးဌာနမှစာထုတ်ပြန်ညွှန်ကြားလိုက်တာလို့သိရှိရပါတယ်။PSLF, TNLA အုပ်ချုပ်တဲ့ကြောင်မဲခရိုင်မိုးကုတ်ခရိုင်ကုတ်ခိုင်ခရိုင်နမ်ဆန်ခရိုင်နဲ့နမ်ခန်းခရိုင်တို့မှာပျော်ပွဲရှင်ပွဲနဲ့တကြံပွဲတော်မပြုလုပ်ရန်ဗဟိုအုပ်ချုပ်ရေးဌာနမှဧပြီလ10ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။တကြံပွဲတော်ကိုကျင်းပရန်စီစဉ်ထားတော့လေမက်လ28ရက်နေ့မှာပြင်းအား 9.9 အဆင့်ရှိတဲ့ငလျင်လှုပ်ခတ်သွားခဲ့တဲ့အတွက်ကြောင့်လူထောင်ချီသေဆုံးခဲ့ပြီးလက်ရှိအချိန်ထိကယ်ဆယ်ရေးလုပ်ငန်းများလုံဆောင်နေရဆဲဖြစ်တယ်လို့ဆိုပါတယ်။ထို့ကြောင့်လူသားချင်းစာနာထောက်ထားသောအပြင်တကြံပွဲတော်ကျင်းပခြင်းကိုဖျက်သိမ်းခဲ့ပြီးဒေသအတွင်းမှာကျင်းပမဲ့ပျော်ပွဲရှင်ပွဲများကိုလည်းမကျင်းပရဲမေတ္တာရက်ခံစာထုတ်ပြန်အပ်တယ်လို့ဖော်ပြထားပါတယ်။ငလင်းတန်သိန်းအင်းလေးဒေသကကြေးရွာနှခုခုစစ်ကောင်စီနဲ့ PNO ပြည်သူ့စစ်အဖွဲ့တို့ကဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။ငလင်းတန်တင့်ထားပြီးကူညီများစွာလိုအပ်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးခရိုင်အင်းလေးဒေသကကြေးရွာ200ကိုစစ်ကောင်စီတပ်နဲ့ PNO အသွင်ပြောင်းပြည်သူစစ်တို့က၂ရက်ဆက်တိုက်ဒရုန်းနဲ့ပုံကျဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။မက်စလာ31ရက်နေ့တနေ့သာအတွင်းညောင်ရွှေမြို့နယ်ရေဘူးကြေးရွာကိုဒရုန်းနဲ့ပုံကျဲတိုက်ခိုက်မှု၈ကြိမ်တိုင်ပြုလုပ်ခဲ့ပြီးဒေသခံပြည်သူများရဲ့နေနှလုံးထိခိုက်ပျက်စီးခဲ့တယ်လို့ဆိုပါတယ်။အလားတူမက်စလာ30ရက်နေ့ကလည်းညောင်ရွှေမြို့နယ်ဖျားတောင်ကြေးရွာကိုဒရုန်းလက်နက်ကြီးများနဲ့6ကြိမ်ထပ်မင်းပစ်ခတ်တိုက်ခိုက်ခဲ့ရာနေအိမ်တစ်လုံးထိမှန်ပျက်စီးခဲ့တယ်လို့သိရှိရပါတယ်။ ငလင်းတန်းကြောင့်အင်းလေးဒေသအတွင်းထိခိုက်ဒေဆုံးမှုများနဲ့ပတ်သက်ပြီးအင်းလေးဒေသလူခွင့်ရေးဖွဲ့ကထုတ်ပြန်ထားချက်အရဒေဆုံးသူ89ဦးထိရှိခဲ့ပြီးအလုံးစုံပြိုကျပျက်စီးတဲ့နေအိမ်နဲ့လူနေလို့မရတဲ့အခြေအနေဖြစ်နေတဲ့နေအိမ်စုစုပေါင်း 2,338 လုံးထိရှိနေတာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။ချောင်းဦးမြို့နယ်မှာစစ်ကောင်စီတပ်ကစက်တက်လီဒီပါရာမော်တာနဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တဲ့သတင်းကိုတင်ပြပေးခြင်းပါတယ်။စကိုင်းတိုင်းချောင်းဦးမြို့နယ်နွယ်ကွေကျွရတဝိုက်ကိုစစ်ကောင်စီတပ်ကစက်တက်လီဒီပါရာမော်တာနဲ့လေကြောင်းတိုက်ခိုက်မှုဇက်တိုက်ပြုလုပ်ခဲ့တယ်လို့သိရှိရပါတယ်။မတ်လ31ရက်နေ့ည9နာရီခွဲဝန်းကျင်မှာမုံရွာမြို့အနောက်မြောက်တိုင်းစစ်ဌာနချုပ်နာမခါမာတက်လာတဲ့စက်တက်လီဒီပါရာမော်တာလေကြောင်းတိုက်ခိုက်မှု5ကြိမ်ပြုလုပ်ခဲ့တာဖြစ်ပါတယ်။ဒါပြင်ဧပြီလ10ရက်နေ့မနေ့ပိုင်းမှာလေချောင်းမြို့အရှိပိုင်းကတနေရာကိုလေကြောင်းတိုက်ခိုက်မှုထပ်မံပြုလုပ်သွားခဲ့ပြီးအခြေအနေသေးစိတ်ကိုတော့မသိရှိရသေးပါဘူး။ငလင်းလှုပ်ခတ်ခဲ့တဲ့မက်လ28ရက်နေ့ကလေနယ်ခွေကျွရကိုစစ်ကောင်စီတပ်ကဆက်တက်လေဒီနဲ့လေကြောင်းတိုက်ခိုက်မှုများပြုလုပ်ခဲ့သေးတယ်လို့သိရှိရပါတယ်။ချောင်းမြို့နယ်ဟာငလင်းတန်းကိုစိုးဝါးစွာခန်းစားခဲ့ရတဲ့သခိုင်းမြို့နယ်မဝေးတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့သတင်းတွေကိုရေဒီယိုညီကြီးသတင်းတောင်မင်းစစ်သွင်းနေမင်းတီဟန်တို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ငါပါ
video energy ရဲ့မနက်ခင်းစီစဉ်တွေကိုဆက်လက်တင်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးနားဆင်ကြရမှာကတော့ပြည်တွင်းသတင်းများကိုရန်တိုင်းမှဖတ်ကြားတင်ပြပေးပါတော့မရှင
်။ video energy သောတာရှင်များမင်္ဂလာပါခင်ဗျာ။ခုချိန်အစပြီး video energy ပြည်တွင်းသတင်းများကိုကျွန်တော်ရန်တိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ပထမဆုံးတင်ဆက်ပေးမယ့်ပြည်တွင်းသတင်းကတော့နိုင်ငံတကာပါလီမန်များအဖွဲ့ IPU ရဲ့ဥက္ကဋ္ဌနဲ့ဒရွေတွင်းမှုချုပ်တို့ကငလင်းတန်းကြောင့်ထိခိုက်ခဲ့ရတဲ့မြန်မာပြည်သူများအတွက်ဝန်ထဲချောင်းသွန်လွှာကိုပြည်တော်စစ်တပ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန့်ထံသို့ပေးပို့ခဲ့တဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။နိုင်ငံတကာပါလီမန်များအဖွဲ့ IPU ဥက္ကဋ္ဌမဒမ်ဒေါက်တာထူလီယာအက်ဆန်နဲ့ဒရွေတွင်းမှုချုပ်မစ္စတာမာတင်ချောင်းကုံတို့ကအင်အားကြီးငလင်းတန်းကြောင့်ထိခိုက်ခဲ့ရတဲ့မြန်မာပြည်သူများအတွက်ဝန်ထဲချောင်းသွန်လွှာအားပြည်တော်စစ်လွတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန့်ထံသို့ပေးပို့ခဲ့တယ်လို့သတင်းရရှိပါတယ်။နိုင်ငံတကာပါလီမန်များအဖွဲ့ရဲ့ကြီးကဲများကပေးပို့တဲ့သွန်လွှာမှာနိုင်ငံတကာပါလီမန်များအဖွဲ့နဲ့အဖွဲ့ဝင်ပါလီမန်များကိုစားကျွန်တော်တို့အနေနဲ့အင်အားကြီးငလင်းကြောင့်မမျှော်လင့်သောပျက်စီးဆုံးရှုံးမှုများခံစားခဲ့ကြရတဲ့မြန်မာပြည်သူများနဲ့လူကြီးများအတွက်ကိုချင်းစာမှုနဲ့ဝန်ထမ်းမှုကိုပေါ်ပြလိုပါကြောင်းအသက်ဆုံးရှုံးမှုနေရာနှင့်ပျက်စီးမှုများနဲ့အလိုအဆုံသူများထံသို့အကူအညီများရရှိရေးဆိုင်ရာစိန်ခေါ်မှုများအတွက်အလွန်စိတ်မကောင်းဖြစ်ရပါကြောင်းပေါ်ပြပါရှိပါတယ်။ဒါပြင်ယခုသဘာဝဘေးရန်တွေအကြောင်းချစ်ရသူများဆုံးရှုံးခဲ့ရတဲ့ဆွေမျိုးသားချင်းများအတွက်ဝန်ထမ်းကြေကွဲကြောင်းနဲ့ဥက္ကဋ္ဌကြီးမြန်မာပြည်သူများနဲ့အတူရက်တိလျက်ရှိကြောင်းပေါ်ပြထားပါတယ်။ပြည်တော်စုလွတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌကကျေးဇူးတင်ရှိကြောင်းပြန်ကြားခဲ့ရမှာအခုလိုစာနာနားလည်မှုနဲ့ဝန်ထမ်းမှုတို့အတွက်ကျေးဇူးတင်ရှိပါကြောင်းအခုလိုမမျှော်လင့်တဲ့အခြေအနေကိုကြုံတွေ့နေရပြီးဂလျင်ကြောင့်ထိခိုက်ခံစားခဲ့ရတဲ့မြန်မာပြည်သူများအတွက်လိုအပ်တဲ့အကူအညီများမြန်မြန်ဆန်ဆန်ရရှိနိုင်ရေးနိုင်ငံတကာလွှတ်တော်အတိုင်းဝန်းကကူညီဆောင်ရွက်ပေးစီလိုကြောင်းထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာအခုတစ်ခါတင်ဆက်ပေးမှာကတော့လက်ရှိချိန်တွေဟာလူသားစံမှုနှုံးဆန်တန်ဖိုးတွေကိုဖော်ထုတ်ကျင့်သုံးမှုနဲ့ကြမ်းကြမ်းခံနိုင်စွမ်းကိုပြသရမယ့်အချိန်လည်းဖြစ်တယ်လို့ NUG နိုင်ငံကြိုင်ဝန်ကြီးပြောကြားလိုက်တဲ့သတင်းပဲဖြစ်ပါတယ်လက်ရှိချိန်ဟာလူသားစံမှုနှုံးဆန်တန်ဖိုးတွေကိုဖော်ထုတ်ကျင့်သုံးမှုနဲ့ကြမ်းကြမ်းခံနိုင်စွမ်းကိုပြသရမယ့်အချိန်လည်းဖြစ်တယ်လို့ NUG နိုင်ငံကြိုင်ဝန်ကြီးဒေါ်စင်မောင်ကဆိုရှယ်မီဒီယာမှာရေးသားပြောကြားထားပါတယ်။ကျမတို့ပြည်သူတွေနဲ့တော်လိုင်းအင်အားစုတွေဟာဒီຫນွေဥတော်လိုင်းရေးကိုထိခိုက်မှဆင်အနာရှင်ကိုမဖယ်ရှားမဖြုတ်ချနိုင်ပဲအာနာရှင်သက်ဆိုးရှင်မကိုလည်းစိုးရင်ကြောင်းကြလျက်ရှိတယ်ဆိုတာကိုကျမတို့ကောင်းစွာနားလည်သဘောပေါက်ခံစားမိပါတယ်။အထူးသဖြင့်တစ်ဖက်မှာလည်းဘေးအန္တရာယ်ကြုံတွေ့နေရတဲ့အခြေအနေချင်းခါမှာအရေးပေါ်နိုင်ငံတကာအကူအညီတွေအလင်းမြန်ဆုံးအထူးရောက်ဆုံးရရှိနိုင်ဖို့အရေးပေါ်လိုအပ်တယ်လို့အခြားတစ်ဖက်မှာလည်းဒီလိုနိုင်ငံတကာကအကူအညီတွေလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအကြောင်းပြုပြီးတရားမဝင်အာဏာသိမ်းအကြမ်းဖက်အုပ်ချုပ်နေတဲ့ဆင်အာဏာသိမ်းအဖွဲ့ကအမျက်ထုတ်အလွဲသုံးသွားမှာကိုစိုးရင်ကြောင်းကြစိတ်တွေနဲ့စိတ်မချမ်းမြေ့ပေါ်ရာကာလတွေကိုဖျက်ဆီးနေရတာဖြစ်ပါလေ။ပြည်သူလူထုရဲ့စိုးရင်တော့ကနဲ့ကျမတို့စိုးရင်တော့ကဟာဒီနေရာမှာတထက်ထဲထက်တူကြတယ်လို့ပြောချင်ပါတယ်။ဒီလိုအခြေအနေဟာကျမတို့ရဲ့လူသားစံမှုနှုံးဆန်တန်ဖိုးတွေကိုဖော်ထုတ်ကျင့်သုံးမှုနဲ့ကျမတို့ရဲ့ကြမ်းကြမ်းခံနိုင်စွမ်းကိုပြသရမယ့်အချိန်လည်းဖြစ်တယ်လို့ဝန်ကြီးကပြောကြပါတယ်။လက်ရှိမှာနိုင်ငံတော်ဝန်ငလင်းဘေးစင်ပြည်သူများနဲ့အမျိုးသားညီညွတ်ရေးအစိုးရထိန်းချုပ်နယ်မြေရှိငလင်းဘေးစင်ပြည်သူများအားဖြစ်နိုင်တဲ့နီလန်းပေါင်းစုံဖြင့်အရေးပေါ်ကယ်ဆယ်ရေးနဲ့ကုသရေးလုပ်ငန်းများဆောင်ရွက်နိုင်ရန်ကနအူးမှာအမေရိကန်ဒေါ်လာ1,300,000ဆောင်ရွက်မယ်လို့အတိအပေးကြေညာထားပါတယ်ခင်ဗျာ အခုဆက်လက်ပြီးနိုင်ငံတကာနဲ့ပြည်တွင်းကယ်ဆယ်ရေးအဖွဲ့တွေဟာစစ်ကောင်းဆောင်မင်းအောင်လှိုင်နဲ့စကားစားတို့ချမှတ်ထားတဲ့တင်းကျပ်သောစီးမြင်များကြောင့်ဘေးဒဏ်သင့်ဒေသများသို့သွားရောက်ခွင့်ညှင်းပယ်ခံနေရတယ်လို့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။နိုင်ငံတကာနဲ့ပြည်တွင်းကယ်ဆယ်ရေးအဖွဲ့များဟာစစ်ကောင်းဆောင်မင်းအောင်လှိုင်နဲ့စကားစားတို့ချမှတ်ထားတဲ့တင်းကျပ်တဲ့စီးမြင်များကြောင့်ဘေးဒဏ်သင့်ဒေသများကိုသွားရောက်ခွင့်ညှင်းပယ်ခံနေရတယ်လို့ပြည်တော်စုဝန်ကြီးဦးထင်လင်းအောင်ကဆိုရှယ်မီဒီယာမှာဆိုထားပါတယ်။ဒေသများပြားရှိငလင်းဘေးအန္တရာယ်ကိုတုံ့ပြန်တဲ့အနေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG မှလူသားချင်းစာနာထောက်ထားမှုဆိုင်ရာကယ်ဆယ်ရေးလုပ်ငန်းများဆောင်ရွက်ခွင့်ပြုရန်အတွက်ထိုးစစ်အားယာယီရပ်ဆိုင်းကြောင်းကြေညာခဲ့ပါတယ်။ဒါပေမဲ့လည်းစစ်အစိုးရဟာ NUG နဲ့ ERO များထိန်းချုပ်ထားတဲ့ဒေသများမှာအရသာတွေကိုဘုံကျဲခြင်းနဲ့လေကြောင်းတိုက်ခတ်မှုများဆက်လက်လှုံ့ဆော်နေပါတယ်။ဒီချိန်ထဲမှာပဲနိုင်ငံတကာနဲ့ပြည်တွင်းကယ်ဆယ်ရေးအဖွဲ့များဟာလည်းမင်းအောင်လှိုင်နဲ့စကားစားတို့ချမှတ်ထားတဲ့တင်းကျပ်တဲ့စီးမြင်တွေကြောင့်ဘေးဒဏ်သင့်ဒေသများကိုသွားရောက်ခွင့်ညှိပယ်ခံရတယ်လို့ဆိုပါတယ်။မလ28ရက်မော်လပိုင်းစကိုင်းမြို့ကိုဗိုလ်ပြူပြီးလှုပ်ခတ်ခဲ့တဲ့အင်အား 9.9 အဆင့်ရှိငလျင်ကြောင်းစကိုင်းမန္တလေးနဲ့ရှမ်းပြည်နယ်အောင်ပန်းအင်းလေးတို့မှထိခိုက်သေးဆုံးသူများပြားခဲ့ပြီးစကိုင်းမြို့ကိုဆက်ကဆက်ကတင်းကျပ်စွာပိတ်ဆို့ကင်တွယ်လျက်ရှိပါတယ်ခင်ဗျာ။ခုဆက်လက်ပြီးတင်ဆက်ပေးကြတာကတော့အေပီလာတရက်နေ့မှာလဲမန္တလေးမှာရုပ်လောင်းတွေကိုဆက်လက်ရှာဖွေတွေ့ရှိတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။အေပီလာတရက်နေ့မှာလဲမန္တလေးမှာရုပ်လောင်းများဆက်လက်ရှာဖွေတွေ့ရှိတယ်လို့သတင်းရရှိပါတယ်။မန္တလေးတိုင်းဒေသကြီးတွင်ငလျင်လှုပ်ခတ်မှုကြောင့်15-16လမ်း86-89လမ်းကြားရှိ RCC 9ထပ်အဆောက်အဦပြိုကျပျက်စီးပြီးပိတ်မိနေသူများအားအေပီလာတရက်နေ့မှာကယ်ဆယ်ရေးအဖွဲ့များနဲ့အိန္ဒိယနိုင်ငံမှာရှာဖွေကယ်ဆယ်တပ်ဖွဲ့များပူးပေါင်းပြီးရှာဖွေကယ်ဆယ်လုပ်ငန်းများဆောင်ရွက်ရမှာအမျိုးသားတအူအမျိုးသမီးနှစ်ဦးရုပ်လောင်းတွေကိုရှာဖွေတွေ့ရှိခဲ့ပါတယ်။အလားတူ36လမ်း89လမ်းနဲ့80လမ်းကြားရှိချူလစ်တဲခုကန်အဆောက်အဦပြိုကျပျက်စီးတဲ့နေရာမှာရှာဖွေကယ်ဆယ်ရာမှာတည်ဆုံးသူအမျိုးသားနှစ်ဦးရဲ့ရုပ်လောင်းတွေကိုလည်းရှာဖွေတွေ့ရှိခဲ့ပါတယ်။Sky Villa အဆောက်အဦပြိုကျပျက်စီးတဲ့နေရာမှာပြည်တွင်းရှာဖွေကယ်ဆယ်တပ်ဖွဲ့များနဲ့တရုတ်ပြည်သူသမ္မတနိုင်ငံမှရှာဖွေကယ်ဆယ်တပ်ဖွဲ့များပူးပေါင်းပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းများဆောင်ရွက်ရမှာ12နာရီမိနစ်30ချိန်မှမတူ4နာရီချိန်မှကြာတူ10နာရီ10မိနစ်ချိန်မှမတူ10နာရီ54မိနစ်ချိန်မှကြာတူ17နာရီ34မိနစ်ချိန်မှကြာတူ17နာရီ42မိနစ်ချိန်မှမတူတို့ရဲ့ရုပ်လောင်းများအားရှာဖွေတွေ့ရှိခဲ့တယ်လို့သိရပါတယ်မန္တလေးတိုင်းဒေသကြီးတွင်စုစုပေါင်းလူဦးရေ403ဦးအားအသက်ရှင်လျက်ကဲထုတ်နိုင်ခဲ့ပြီးတေဆုံးသူ259ဦးရဲ့ရုပ်လောင်းတွေကိုလည်းထုတ်ယူထားနိုင်တယ်လို့ဆိုပါတယ်ခင်ဗျာအခုတခါမြင်းကလင်းတဘာဝဘေးထောက်ပံ့စာနာကူညီပေးကမ်ပိန်းဟာသိန်း1000ပြည့်မီရန်အထိအားပေးကူညီကြတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးကြပါမယ်မြင်းကလင်းတဘာဝဘေးထောက်ပံ့စာနာကူညီပေးကမ်ပိန်းဟာသိန်း1000ပြည့်မီရန်အထိအားပေးကူညီခဲ့ကြပါတယ်ပြည်ရင်းပြည်ပနိုင်ငံရဲ့ရဲ့မှပြည်သူများရဲ့စာနာရရောစွာစုပေါင်းပါဝင်ကူညီလှူဒန်းမှုတွေကြောင့်Spring Development Bank မှဦးဆောင်ကျင်းပပြုလုပ်ပေးတဲ့မြင်းကလင်းတဘာဝဘေးထောက်ပံ့စာနာကူညီပေးကမ်ပိန်းဟာသိန်း1000ပြည့်မီရန်သိန်း900သာလိုပါတော့တယ်လို့အေပီလာတရက်ညပိုင်းအသိပေးဖော်ပြပါတယ်။ဒါဟာငလျင်ဘေးကြောင့်စိတ်ပူပန်သောကရောက်နေရပြီးအာဏာရှင်ကောင်စီရဲ့လူမဆန်စွာပြစ်ပယ်နှောက်ယှက်မှုများကြောင့်ခံပြင်းနာကြီးနေရတဲ့ပြည်သူများအတွက်ခွန်အားများစွာပေးနိုင်တဲ့စုပေါင်းညီညွတ်မှုတစ်ခုဖြစ်တယ်လို့ဆိုပါတယ်။ကမ်ပိန်းကရရှိသမျှထောက်ပံ့ငွေတွေကို Ministry of Humanitarian Affairs and Disaster Management NUG တို့အများဆုံးလွှဲပြောင်းပြီးငလျင်ဘေးသင့်ဒေသမှပြည်သူများကိုကူညီပေးလျက်ရှိပြီးဆက်လက်ပြီးလဲအီဘီလာ7ရက်နေ့အထိ SCF မှာစိတ်ချယုံကြည်စွာဝိုင်းဝန်းပေးဖို့လှူဒန်းနိုင်တယ်လို့သိရပါပါတယ်ခင်ဗျာအခုနောက်ဆုံးတင်ဆက်ပေးခြင်းတဲ့သတင်းကတော့အကြံဖက်စစ်ကောင်စီဟာငလျင်ဘေးကနေနိုင်ငံရေးအညှက်ထုတ်ဖို့နဲ့နိုင်ငံတကာတရားဝင်မှုအတိမတ်ပြုမှုကိုရရှိဖို့ကိုပဲလှုံ့ဆော်နေတယ်လို့ဆိုလိုက်တဲ့သတင်းပဲဖြစ်ပါတယ်။အကြံဖက်စစ်ကောင်စီဟာငလျင်ဘေးကနေနိုင်ငံရေးအညှက်ထုတ်ဖို့နဲ့နိုင်ငံတကာတရားဝင်မှုအတိမတ်ပြုမှုကိုရရှိဖို့ပဲလှုံ့ဆော်နေတယ်လို့မန္တလေးလူထုသပိတ်ခေါင်းဆောင်ဒေါက်တာတေဇာဆန်းကဆိုပါတယ်ဒီလိုအချိန်မျိုးမှာငလျင်ကြီးလှုပ်ပြီးဖက်စစ်တက်လှုပ်နေတာကတော့အထူးကနှုတ်ကိုတွေ့ရတယ်ပထမတစ်ခုကတော့ဒီငလျင်ဘေးကနေသူတို့အတွက်နိုင်ငံအမျက်ထုတ်ဖို့ပဲနိုင်ငံတကာတရားဝင်မှုအသိမဲ့ပြမှုကိုရရှိဖို့ပဲနောက်ဒုတိယတစ်ခုကတော့ပို့ဆိုးပါတယ်ဖက်စစ်တက်ဟာငလျင်လှုပ်ပြီးကာလအချိန်မိနစ်ပိုင်းကနေစပြီးအခုချိန်ထိအရသာပြည်သူတွေကိုလေကြောင်းကနေပုံကျဲတိုက်ခိုက်မှုမလုပ်တဲ့နေ့ရက်ဆိုတာမရှိပါဘူးလူတို့ကိုပါရာမော်တာဆက်တက်လေဒီကနေမပစ်ခတ်တဲ့နေ့ရက်ဆိုတာမရှိပါဘူးရေပြင်ကနေစစ်ကြောင်းမထိုးတဲ့နေ့ရက်ဆိုတာမရှိပါဘူးလို့ဆိုပါတယ်စကားဆက်တက်ဟာငလျင်တန်ကိုဆူဆူရွရွခံစားနေရတဲ့သခိုင်းဒေသမန္တလေးဒေသမကွေးဒေသလိုနေရာတွေမှာပါစစ်ကြောင်းထိုးတာလေကြောင်းတိုက်ခိုက်တာတွေကအချိန်တိုင်းမှာကျူးလွန်နေကြောင်းသိရှိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့မင်းစစ်သွေးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ပြည်တွင်းသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်အခုဆက်လက်ပြီးနားဆင်ကြရမှာကတော့
ငလျင်လှုပ်ခတ်ပြီးနောက်ပိုင်းအစားအစာမှတဆင့်ကူးဆက်တတ်သောယောဂများကိုကာကွယ်နိုင်ရန်အချက်များနဲ့ပတ်သက်ပြီးတက်လီကျမ်းမှအစီအစဉ်ကိုနားဆင်ကြရတော့မှာဖြစ်ပါရဲ့ရှင
်ငလျင်လှုပ်ခတ်ပြီးနောက်ပိုင်းအစားအစာမှတဆင့်ကူးဆက်တတ်သောယောဂများကိုကာကွယ်နိုင်ရန်အစားအစာများဘေးကင်းစေရန်အဓိကတော့ချက်၅ချက်ကိုဖော်ပြပေးလိုက်ပါတယ်အစာအစာများဘေးကင်းစေရန်အဓိကတော့ချက်၅ချက်ဓာတုပစ္စည်းများကြောင့်အစာအဆိပ်တင်နိုင်တော့လဲအစာအဆိပ်တင်ခြင်းသို့မဟုတ်အစာကြောင့်နာမကျန်းဖြစ်ခြင်းအများစုမှာယောဂပိုးမွှားများနှင့်ရင်းနှုတ်၏အဆိပ်တက်ကြောင့်ဖြစ်ပါသည်တန်ရှင်ရဲကိုအထူးပြုစိုက်ပါအစာအစာများမပြင်းစင်မီပြင်းစင်နေခြင်းနှင့်အိမ်သာအသုံးပြုပြီးတိုင်းလက်ဆေးပါမိဖို့ကြောင့်နှင့်မိဖို့ကြောင့်ပစ္စည်းများကိုတန်ရှင်းစွာထားရှိပါတီးကြားစီခွဲထားပါအသားစိမ်ငါးစိမ်များကိုချက်ပြုတ်ပြီးအစားအစာများနှင့်ရောမထားရပါ။တီးကြစီပြင်ဆင်လှိဖြက်ပါ။တီးကြစီထုတ်ပိုးသိမ့်စီပါ။ကြက်အောင်ချက်ပြုတ်ပါ။အစားအစာများကို80ဒီဂရီစင်တီဂရိတ်မှာကြက်အောင်တေးကြစွာချက်ပြုတ်ပါ။တီးကြစွာပြန်နှွှေးပြီးမှစားသုံးပါ။သတ်မှတ်ပူချိန်တွေထားရှိပါ။ချက်ပြုတ်ပြီးအစားအစာများကိုအခန်းပူချိန်မှာ2နာရီထက်ပိုမထားရပါ။အပူချိန်5ဒီဂရီစင်တီဂရိတ်နဲ့60ဒီဂရီစင်တီဂရိတ်ကြားမှာအစားအစာများမှာယောဂပူမွှားများလှင်မြန်စွာပေါက်ပွားနိုင်ပါလေ။ဘေးကင်းသောရေနှင့်အစာကုန်ချမ်းများကိုအသုံးပြုပါ။ချက်ပြုတ်ရာတွင်တန်ရှင်းသောရေနှင့်လက်ဆက်သောအသားစိမ်၅စိမ်များကိုသာအသုံးပြုပါ။တည်သည့်ဝလံများ၊ဟင်းသည့်ဟင်းရွက်များကိုအခွန်ခွာဆေးကြောပါ။သက်တမ်းလွန်အစားအစာများကိုမစားသုံးရ။တယ်လီကျမ်းမာအခမဲ့အွန်လိုင်းစေကံအမျိုးသားညီညွတ်ရေးဆိုရာကျမ်းမာရေးဝန်ကြီးဌာန
ဗီဒီယိုအန်ယူဂျီကိုနားတော်တာဆင်နေတဲ့ပရိသတ်များရှင်အခုတခါနားဆင်ကြရမှာကတော့လေရင်ပြန်တွေလာရင်လို့အမည်ရတဲ့ကလေးငယ်တွေအတွက်စီစဉ်ကိုချစ်သူဝေကတင်ဆက်ပေးထားပါတယ်ရှင
်ကျမတို့ငယ်ငယ်ကလေရင်ပြန်တွေကြာရင်ရောက်တဲ့နေရာကအပြေးလွှာကောင်းငင်ဘော်ကိုမော့ချပြီးလက်ပြနှုတ်ဆက်ပူကြပါလိမ့်မယ်ကောင်းငင်ဘော်ကလေရင်ပြန်ကိုလက်ပြရင်အော်ဟစ်နှုတ်ဆက်ခဲ့တာတွေဟာကျမတို့ကလေးဘဝရဲ့ပျော်စရာမှတ်ညံအစိပ်ပိုင်းတစ်ခုအနေနဲ့ရှိခဲ့ကြတာပါ။ဒါဟာကဘာပေါ်မှာရှိတဲ့ကလေးတိုင်းနဲ့ထိုက်တန်တဲ့ကလေးတဦးရဲ့မှတ်ညံထဲမှာကြံနေရမယ့်ပုံမှန်ဖြူဖြစ်စဉ်တစ်ခုပါပဲ။ဒါပေမဲ့မြန်မာနိုင်ငံမှာတော့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက်ပိုင်းမှာခုခံတွန်းလှန်စစ်ဆင်နွှဲနေကြတဲ့တော်လှန်ရေးအင်အားစုတွေကိုနှိမ်နှင်းမှုစစ်ကောင်စီဟာမြေပြင်မှာအင်အားသုံးတိုက်ခိုက်မှုတွေသာမကလေကြောင်းတိုက်ခိုက်မှုတွေပါပြုလုပ်လာခဲ့ပါတယ်။ဒီလိုတိုက်ခိုက်မှုတွေပြုလုပ်တဲ့နေရာမှာတော်လည်းအင်အားစုတွေကိုတောင်ကပဲအပြစ်မဲ့အရသာပြည်သူတွေကိုပါပြစ်မှတ်ထားတိုက်ခိုက်လာကြပါတယ်။အဲ့ဒီအထက်မှာစကိုင်းတိုင်းဒေသကြီးလက်ရက်ကုန်းကြီးရွာစတင်ကျောင်းနဲ့မစီကြီးကျွရတိုက်ခိုက်ခံရမှုဖြစ်စဉ်တွေ၊ပချင်းပြည်နယ်အနက်ပါဖြစ်စဉ်နဲ့မုံလန်ခက်ဖြစ်စဉ်တွေ၊ချင်းပြည်နယ်မတူပီမြို့နယ်ဝေလူးကြီးရွာတိုက်ခိုက်ခံရမှုဖြစ်စဉ်စားတဲ့ဖြစ်စဉ်တွေကထိခိုက်ကြဆုံးခဲ့ရသူတွေထဲမှာကလေးငယ်တွေလည်းပါဝင်နေပါတယ်။အမျိုးသားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနဲ့ဘေးရန်ဒီရဲ့ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကကောက်ယူရရှိထားတဲ့စည်ရင်းစရာတွေအရလေချောင်းရံနဲ့အခြားဆက်လက်နက်ပစ္စည်းတွေကြောင့်ကလေးသူငယ်တွေဆုံးမှုဟာတေဆုံးသူစုစုပေါင်းရဲ့35ရာခိုင်နှုန်းကနေ40ရာခိုင်နှုန်းအထိရှိနေတယ်လို့သိရပါတယ်။ဒါအပြင်အသက်တည်ဆုံးခြင်းမရှိပေမဲ့လေချောင်းတိုက်ခိုက်မှုတွေကိုညံ့ညင်ကိုပြီးကြုံတွေ့ခဲ့ရတဲ့ကလေးတွေထိခိုက်ဒဏ်ရာရရှိခဲ့တဲ့ကလေးတွေဟာလည်းအများကြီးရှိနေတာပါ။ဒီကလေးတွေဟာရုပ်ပိုင်းဆိုင်ရာမှာတောင်ကအပေါ်ရံမမြင်ရတဲ့စိတ်ပိုင်းဆိုင်ရာမှာပါထိခိုက်ဒဏ်ရာတွေရရှိသွားခဲ့ကြတာ။ရုပ်ခန္ဓာမှာရရှိခဲ့တဲ့ဒဏ်ရာကုသရင်ပြုတ်သွားနိုင်ပေမဲ့စိတ်အထွေထဲမှာခံစားရတဲ့ဒဏ်ရာကတော့ကုသဖို့လည်းကုမှာမဟုတ်ဘူး။တတဖို့ရကလည်းအချိန်ကြာမြင့်မှာပဲဖြစ်ပါတယ်။ကလေးတွေရဲ့စိတ်ဟာနုနယ်ပြီးထိခိုက်လွယ်ရကြောင်းအခုလိုဖြစ်ရဆိုးတွေကိုကြုံတွေ့ရတဲ့ကလေးတွေမှာမမြင်ရတဲ့စိတ်ဓာတ်ရအမာရွတ်တွေဟာတေးရပါတဲ့အထိဖြစ်သွားနိုင်ပါတယ်။နေစင်မှာကြုံတွေ့ခဲ့ရတဲ့စိတ်ဓာတ်ရတွေကြောင့်အရွယ်ရောက်လာတဲ့အခါမှာနေစင်လုပ်ငန်းဆောင်တာလုပ်ဆောင်ရတွေတင်ကြားမှုတည်ယူမှုတွေမှာအနှောက်အယှက်တွေဖြစ်လာနိုင်ပါတယ်။လေးမြန်ကိုမြင်တိုင်းအတန်ကြာတိုင်းဒါမှမဟုတ်စင်တူတဲ့အတန်ကိုကြားတိုင်းစိတ်ဓာတ်ရတွေပေါ်လာပြီးခြုံတွေ့ခဲ့ရတဲ့အဖြစ်အဆိုးတွေကိုပြန်မြင်ရောင်းလာတွေ ထိတ်လန့်ချောက်ယွင့်နေရပြီဖြစ်ပြီးနောက်ဆက်တွဲအနေနဲ့ကျမရေဟောတည်ခိုက်နိုင်ပါတယ်။ဒါကြောင့်လေကြောင်းတိုက်ခိုက်မှုဖြစ်စဉ်တွေကနေလွတ်မြောက်တဲ့ကလေးငယ်တွေကိုစိတ်ပိုင်းဆိုင်ရာကုစားပေးဖို့ကလည်းအရေးကြီးတဲ့ကိစ္စရပ်တစ်ခုဖြစ်လာပါတယ်။ကမ္ဘာပေါ်မှာရှိသမျှကလေးတိုင်းဟာလွတ်လပ်မှုပျော်ရွှင်မှုငြိမ်ချမ်းမှုတို့နဲ့ထိုက်တန်ကြပြီးသူတို့လေးတွေဟာထိတ်လန့်ချောက်ယွင့်မှုတွေနဲ့ကြီးပြင်းလာရမှာမဟုတ်ပါဘူး။ကျမတို့နိုင်ငံကကလေးတွေမှာတော့ပျပျွှေွှေနဲ့ပြေးလွှားဆော့ကစားချရမယ့်အစားလေရင်တန်ကိုကြားတိုင်းဘုံခုခြင်းတွေပုံခုရမယ့်နေရာတွေမှာအတန်မထွက်အောင်ပုံခုရင်းဆိုင်ရာဖျားတွေကလာခဲ့ပေးဖို့ဆူတောင်းနေကြရတာပါကျမတို့ငယ်စဉ်ကလေရင်တန်ကြားတိုင်းပျော်ရွှင်ရတဲ့ခံစားချက်အစားလေရင်တန်ကြားတိုင်းထိတ်လန့်နေရပြီးစိတ်ထန်ရရမယ့်ကလေးငယ်တွေထပ်မရှိတော့အောင်စစ်ကောင်စီရဲ့လေချောင်းတိုက်ခတ်မှုတွေကိုတားဆီးချဖို့လိုအပ်ပါတယ်ဒီလိုတားဆီးဖို့အတွက်ကမ္ဘာနိုင်ငံအဖွဲ့အစည်းတွေကလည်းတွန်းအားပေးပြောဆိုပေးကြဖို့နဲ့လိုအပ်တဲ့ပိတ်ဆို့အရေးယူမှုတွေကိုလှုံ့ဆော်ပေးဖို့ကိုလည်းတိုက်တွန်းတောင်းဆိုလိုက်ရပါတယ
်ဗီဒီယိုညူကြီးကိုနားတော်ဆင်နေတဲ့ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့နားဆင်ကြရမှာကတော့အတွေးမြင်ကဏ္ဍအနေနဲ့ငလင်ကြောင့်ဖြစ်ပေါ်တဲ့တဲ့စိတ်လိုင်းတွေလို့အမည်ရတဲ့အတွေးမြင်ကြောင်းရာကိုမောင်နှမွေးရေးတာပြီးရန်နိုင်မှတင်ဆက်ပေးထားပါရရှင
်ငလင်ကြောင့်ဖြစ်ပေါ်တဲ့စိတ်လိုင်းတွေအခုမလကုန်ပိုင်းကတော့မောင်နှမွေးတို့လွမြောက်နေမြေကပြည်သူတွေမျိုးပြကပြည်သူတွေအတွက်တောကပွေပြီးစိတ်ပြာများရတဲ့အချိန်ဖြစ်ပါလေမလ28ရက်နေ့မိုးလပိုင်းမှာငလင်လှုပ်တယ်နှစ်ပေါင်း100ကျော်အတွင်းမြန်မာနိုင်ငံမှာအပြင်းထန်ဆုံးလှုပ်ခတ်ခဲ့တဲ့ငလင်ဖြစ်တယ်လို့ဆိုကြပါတယ်ငလင်လိုင်းဟာမောင်လူမွေးနေတဲ့ဇနပုတ်လေးအထိရောက်လာတာမို့15မိနစ်လောက်တော့ခေါင်းနှောက်တဲ့တန်ကိုခံလိုက်ရပါသေးတယ်စစ်တပ်ကလေရင်တွေကွင်းတွေအကုန်ပျက်စီးသွားရင်ကောင်းပါဆိုတဲ့စကားသံတွေကိုမောင်လူမွေးကြားရပါတယ်နေပြီးတော့မှတိုက်တွေပြိုတယ်ဆိုတဲ့သတင်းကြတော့အမျိုးသမီးကြီးတွေကမင်းအောင်လိုက်ပြူပြီးတဲ့တဲ့ပါသွားရင်ကောင်းမယ်လို့မြစ်တာပို့ကြပါတယ်ငလင်လောက်ခတ်ပြီးတဲ့နောက်စစ်ကောင်စီလေတပ်လေရင်နဲ့ကွင်းပျက်စီးမှုနဲ့စစ်ကောင်စီအဆောက်အဦတွေဘလောက်ပျက်စီးတယ်လဲဆိုတာလူတွေအဓိကစိတ်ဝင်စားကြတာကိုမောင်လူမွေးတွေ့ရပါတယ်မောင်လူမွေးတို့လွတ်မြောက်နေမြေကပြည်သူတွေဟာမင်းအောင်လိုက်ရဲ့လေရင်နဲ့ဘုံကျဲတပ်ဖြတ်မှုတွေကိုအလူးလဲခံနေရသူတွေပါ2025မလအတွင်းမှာပဲမောင်လူမွေးနေတဲ့ဒေသမှာလေချောင်းကနေဘုံကျဲခံရလို့လူပေါင်း20နီးပါးတေဆုံးပြီး40လောက်ထိခဲ့တရားရခဲ့ကြပါတယ်။ဒါကြောင့်ငလင်းလှုပ်ပြီးချင်းစစ်ကောင်စီရဲ့လေရင်ကွင်းတွေလေရင်တွေပျက်စီးပါစေလို့ဆုတောင်းခဲ့ကြတာပါ။မတ်လ28ရက်နေ့ညပိုင်းကျတော့သတင်းတွေကြီးကြရကြားကြရတော့မောင်လူမွေးတို့လွတ်မြောက်နေမြေကပြည်သူတွေဟာစုတ်တက်တက်နဲ့နေကြပါတော့တယ်။မန္တလေးမြို့စကိုင်းအင်းလေးစသဖြင့်ပျက်စီးမှုတွေဟာများပြားလာပြီးပြည်သူတွေအထူးခံကြရတာပါ။တနာစရာနော်။ကဲမဲ့သူတွေရှိပါမလား။ဖျားတွေပြူလာတဲ့ဖျားဖျား။စာပြေနေတဲ့ဦးစင်းတွေရောတဲ့။ကျမတို့ရွာကဦးစင်းလေးတော့လွတ်သွားတယ်။စတဲ့အတန်းတွေကိုငလင်းအချောင်းပြောတဲ့နေရာတိုင်းမှာကြားရတတ်ပါတယ်။နောက်ဆုံးကြီးကြီးတက်ချမ်းသာတဲ့စိန်တိုက်ပိုင်ရှင်မိသားစုအတွက်တော့နေပူပူအောက်ကဆစ်ဆောင်တဲ့ကလေးတွေကနေကြေကွဲကြတာပါပဲ။မောင်လူမွေးတို့လွတ်မြောက်နေမြေကပြည်သူတွေဟာစစ်ကောင်စီရဲ့ဖိနှိပ်မှုကိုခံနေရတဲ့မျိုးပြကပြည်သူတွေအတွက်တနာကယူနာဖြစ်ကြပါတယ်။ဘာမှအကူအညီမပေးနိုင်တဲ့အတွက်လဲတောကပွေကြရပါတယ်။တဘာဝဘေးဒဏ်ကိုအခုငလင်းလိုမခံစားခဲ့ကြရပေမဲ့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကိုနေ့စဉ်နဲ့အမျှခံနေကြရတဲ့အတွက်လဲလေးလေးနက်နက်ကိုချင်းစာတရားပွားများနိုင်ကြတာကိုမောင်လူမွေးတွေ့ရပါတယ်။တော်လိုင်းရဲ့နေမြေမှာဘုံကျဲတပ်ဖြတ်ခံရတဲ့ပြည်သူတွေအကြောင်းကိုကြားရတဲ့အခါမှာစစ်ကောင်စီလက်အောက်မြို့ပေါ်မှာနေတဲ့ပြည်သူတွေလည်းခံစားကြရတာပါပဲ။ဒါပေမဲ့သူတို့ဟာလူမြောက်နေမြေကပြည်သူတွေလိုတော့ခံစားချက်ကိုလွတ်လွတ်လပ်လပ်ဖွင့်ထုတ်လို့မရပါဘူး။ဖွင့်ထုတ်မိတာနဲ့စစ်ကောင်စီကဖမ်းဆီးတာခံရမှာပါ။ဒီတော့မြို့ပြကလူတွေရဲ့ခံစားမှုကမုန်းချက်တဲ့ခံစားမှုဆိုတာလက်တွေခံစားခဲ့ရဘူးတဲ့မောင်လူမွေးသိပါတယ်စစ်ကောင်စီလက်အောက်မှာနေကြတဲ့ပြည်သူအများစုရောလူမြောက်နေမြေကပြည်သူတွေရောစစ်ကောင်စီရဲ့ဖိနှိပ်မှုရက်စက်မှုကိုမတူညီတဲ့နီးလမ်းတွေနဲ့ခံစားနေကြရတာပါအဖိနှိပ်ခံပြည်သူချင်းမှုခံစားမှုတွေကတသားတည်းရှိကြတယ်ဆိုတာငလင်းကြောင့်ဖြစ်ပေါ်လာတဲ့လူတွေရဲ့စိတ်လှိုင်းကြက်တွေကနေမောင်လူမွေးကောင်းကောင်းခံစားမိရပါလိမ့်ခင်ဗျာ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင် မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.89 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်မြန်မာနိုင်ငံရဲ့အစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်